လက်ရှိမြန်မာငြိမ်းချမ်းရေးဖြစ်စဉ်မှာဂျပန်နိုင်ငံကဘယ်လိုပံ့ပိုးကူညီပေးပါသလဲမြန်မာနိုင်ငံမှာငြိမ်းချမ်းရေးပြန်ပြီးတော့တည်ဆောက်နိုင်ချေအလားအလာပေါ်မှာရောဂျပန်နိုင်ငံကဘယ်လိုမြင်ပါလဲဆိုရတဲ့အပအဝင်လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့ဆက်တိုးဖြစ်ပေါ်ဖို့အတွက်တက်မတော်အပအဝင်သက်ဆိုင်သူအားလုံးကိုမြန်မာနိုင်ငံဆိုင်ရာဂျပန်သံတမန်ကြီးကဘယ်လိုအကြံပေးထားသလဲဆိုတာကိုကူချိုသိန်းနဲ့ဂျပန်သံတမန်ကြီး Mr. Ichiro Maruyama တို့တွေ့ဆုံမေးမြန်းခဲ့ဒုတိယပိုင်းမှာဆက်ပြီးတော့နားဆင်နိုင်ပါတယ်ရှင
်မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဂျပန်နိုင်ငံကဒီဒီရောက်တဲ့ဝင်ဝင်ကူညီပေးနေတယ်လို့ကျွန်တော်နားလည်ထားပါတယ်ဆိုတော့တမတ်ကြီးနေနဲ့ကျွန်တော်တို့မြန်မာပြည်သက်ကိုဂျပန်နိုင်ငံဒီမြန်မာညီညာရေးလုပ်ငန်းစဉ်မှာဘယ်လိုအခန်းကဏ္ဍကနေပြီးတော့ဘယ်လိုအကူအညီပေးနေတယ်ဆိုတာနည်းနည်းရှင်းပြပါမယ်ဟုတ်ကဲ့
ကျွန်တော်တို့ကဟိုဂျပန်ဆိုရအရမြန်မာနိုင်ငံဆက်ဆံမှုစဉ်းစားတဲ့အကမှာကျွန်တော်ငင်းချက်ရေးကိုအဓိကထားနေပါတယ်ပြီးတော့မြန်မာနိုင်ငံအတွေ့အကြုံတကယ်နိုင်ငံရဲ့တည်ငြိမ်မှုစီပွားဖို့ပြောတဲ့မှုစဉ်းစားတဲ့အကမှာငင်းချက်ရေးကအမတ်မှအရေးကြီးပါတယ်ဒါကြောင့်မို့လို့ကျွန်တော်တို့ငင်းချက်ရေးနဲ့ပတ်သက်ဆိုရင်ကျွန်တော်ဂျပန်အစိုးရအတူကိုယ်စားလှယ်ဆိုတော့ကိုမစ္စတာဆာဆာဂါဝါသူကဂျပန်ပြည်မှာ NGO ပစ်အစိုးရမဟုတ်တဲ့အဖွဲ့ပစ်တဲ့ Nippon Foundation ဥက္ကဋ္ဌတွေပြပါတယ်သူကိုဂျပန်အစိုးရမြန်မာနိုင်ငံအဒီဟိုငင်းချမ်းရေးဆိုင်ရာအထူးကိုယ်စားလှယ်ဆိုပြီးတော့သူကိုကမ်းပိုင်ပါတယ်ကျွန်တော်တို့ကအပိုင်းကဏ္ဍကူရှိပါတယ်ပထမတကူကတကယ်ငင်းချမ်းရေးအဒီဟိုအပိကရစေရေးကိုရစေတိုင်းမယ်ဟိုနိုင်ငံရေးဆွေးနွေးပွဲလုပ်မယ်အဲ့ဒါကတော့မြန်မာအစိုးရနဲ့ဟိုတိုင်တောက်ပွဲစီများနပစ်ဆလုံးကလို့တင်နေကြစားပြပါတယ်ကျွန်တော်တို့နိုင်ငံခြားအစိုးရကကြားမှဝင်ပြီးတော့အဲ့ဒါတော့မတို့ချင်ပါဘူးဒါပေမဲ့နပစ်ဆလုံးကထွေးနိုင်အောင်ဥပမာမြန်မာအစိုးရတတ်မှတ်တော့တိုင်တပ်ပွဲစီများတွိဆုံဆွေးနွေးပွဲကအကောင့်တီဖို့နိုင်အောင်ကျွန်တော်တို့ဘဲကနဲ့အဒီအားပေးပါမယ်ခင်ဗျာအဲ့ဒါကပထမပိုင်းဒုတိယပိုင်းမှာအကေရွေအပိကရစေရဲ့ဒဘိုတူလိုက်တဲ့ဆိုရင်အဲ့ဒီတိုင်တပ်ပွဲစီများရှိတဲ့နေရာကိုရောအတဲဆာနာရဲ့ကာရောပွန်ပြိုရဲ့အတွေ့ကျွန်တော်တို့ဂျပန်ဆိုရနဲ့အတူကိုယ်စားလှယ်နဲ့ဖူးပါပြီးတော့အကူအညီပေးပါမယ
်တချို့နေရာတွေမှာပြစ်ခတ်ရဆဲပြီးတော့အတော်လေးတည်ငြိမ်လာတဲ့အခြေအနေရှိတယ်လို့တချို့နေရာတွေမှာလည်းပဲတော်တော်လေးရှုပ်ထွေးနေတဲ့အခြေအနေရှိပါသေးတယ်အခုဆိုရင်လည်းပဲတရားဝင်တွေ့ဆုံဆွေးနွေးပွဲတွေကလာတချို့ဟာတွေရှေ့မတိုးနိုင်တဲ့အခြေအနေဖြစ်နေပါတယ်လက်ရှိအခြေအနေကငင်းချင်းရေးလုပ်ငန်းစဉ်ကနည်းနည်းလေးတက်နေတယ်လို့တော့မှပြောကြပါတယ်ဆိုတော့တမကြီးအမြင်အားဖြင့်မြန်မာနိုင်ငံမှာငင်းချင်းရေးတကယ်ကိုလိုအပ်နေတဲ့ငင်းချင်းရေးပြန်လည်တည်ဆောက်နိုင်ဖို့ဖြစ်နိုင်ချေရှိပါရဲ့လားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကလုံးဝဖြစ်နိုင်တယ်လို့ယူဆပါတယ်ခင်ဗျာဟိုဟိုအိမ်တော့ကဆိုရင်ဟိုနိုင်ငံအချင်းချင်းအဲ့ဒီပြိုင်ဆိုင်နေတာလည်းရှိခဲ့ပါတယ်အကူကတော့ကိုယ်နိုင်ငံစီးပွားရေးကိငင်မှုစဉ်းစားတဲ့အကမ်းမှာမိမနိုင်ငံနဲ့ဟိုဆက်ဆံမှုအဲ့ဒါကအစဉ်ပြဖို့ကအမတ်မအရေးကြီးပါတယ်ဒါကြောင့်အထူးသဖြင့်မိမနိုင်ငံငင်ချင်ရေးနဲ့ပတ်သက်ဆိုရင်တရုတ်နိုင်ငံလို့တိုင်းနိုင်ငံလို့အဲ့ဒါလည်းအိမတားမှာအပေးပြီးတော့လုံနေတာကိုကျွန်တော်တို့ကြည့်ကြည့်ပါတယ်ခင်ဗျာဒါကြောင့်ကျွန်တော်တို့ဂျပန်နိုင်ငံနဲ့အဲ့ဒီလိုအင်ဂျီနာကြီးနိုင်ငံအထူးသဖြင့်တရုတ်လိုတိုင်းတော်နဲ့ကျွန်တော်တို့အဲ့ဒီဖူးပန်ပြီးတော့လုံနိုင်နေဆိုရင်ပို့ပြီးတော့ကောင်းပက်ကိုသွားနိုင်မယ်လို့ကျွန်တော်တို့ယူဆပါတယ်ခင်ဗျာ
လက်ရှိငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့တမတ်ကြီးအနေနဲ့ဘက်အားလုံးပေါ့လေတမတော်အပါအဝင်တမတော်အစိုးရတခြားတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအားလုံးအတွဲတမတ်ကြီးအနေနဲ့အကောင်းဆုံးအကြံဉာဏ်တစ်ခုပေးမယ်ဆိုရင်ဗာများပေးခြင်းပါလေ
။ဟာဟုတ်ကဲ့ကျွန်တော်တို့ကအဲ့ဒီမိမအစိုးရပြပြအဲ့ဒီတမတော်ပြပြနပစ်ဆလုံးကဟိုငင်းချမ်းရေးရဖို့အတွက်အဆုံကုန်ကြိုးစားနေတယ်ဆိုတာကျွန်တော်တို့လုံးဝသဘောတူပါတယ်အတည်ပြုပါတယ်ခင်ဗျာ။ပြီးတော့တိုင်တပ်ပွဲစီများတယ်အဲ့ဒီမှာကျွန်တော်အဲ့ဒီတိုက်ပွဲပြတဲ့အတွက်ငင်းချမ်းရေးမရှိတဲ့အတွက်ပွန်ပြိုရေးကအိမတမနောက်ကြတယ်နောက်ကြရတဲ့ဒေတာကန်ကအိမတမကန်ဒုက္ခကန်ဇာနေတာကဒေတာကန်ပုဂ္ဂိုလ်များဖြစ်ပါတယ်ဒါကြောင့်အဲ့ဒီဒေတာကန်ပုဂ္ဂိုလ်များကိုအဲ့ဒီကျွန်တော်တို့ကအဲ့ဒီဒုက္ခကိုဖြေရှင်းခြင်းတဲ့သဘောနဲ့တွန်ပွဲဆောင်အဲ့ဒီတမတော်ရောအစိုးရရောတိုင်းတော်ပွဲစီများဆွေနေမဲ့ဆိုရင်ဒီကိစ္စကကျွန်တော်တို့ကဖြေရှင်းနိုင်မယ်လို့ကျွန်တော်တို့လုံးဝသဘောလုံးဝယုံကြည်ပါတယ်ခင်ဗျာ
ဂျပန်တမတ်ကြီးကိုကျော်တဲ့ကတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်